Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ3ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါကျမကတော့ဆုမျက်မော်ပါရှင်မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ပစ်ထားဒီကနေ့မှာဒေါအောင်ဆန်းစုကြည်နဲ့အတူလှိုင်းသာယာဆက်မှုဇုံကိုတွားရောက်လေ့လာခဲ့ပါတယ်မြန်မာနိုင်ငံပြည်နယ်နဲ့တိုင်းတော်တော်များများမှာရေဘေးဒုက္ခရောက်နေကြသူတွေအတွက်လုံလောက်တဲ့အခွင့်အရေးမရသေးဘူးလို့ဒေသခံတွေကပြောကြပါတယ်ဒီလိုသတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့မြန်မာအကြိုက်ခံဒီမိုကရေစီကောင်ဆောင်တော်အောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံကိုရောက်နေတဲ့ UNHCR အထူးကိုယ်စားလှယ် Angelina Jolie တို့ဟာယလိုင်းတရားမှာရှိရက်ရက်ွက်တစ်ခုမှာဒီကနေ့သွားရောက်ခဲ့တဲ့တင်နောက်ပိုင်းမှာတော့ရေဘေးတံကိုစစိုးဝဝခန်းစားနေရရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်တို့မှာတေဆုံးပျောက်ဆုံးမှုတွေရှိနေပါတယ်
။မြောက်ဦးမြို့ရက်ွက်ကြောင်ရည်ကြီးကြောင်ရည်ကြီးရက်ွက်ကတယောက်ပြေတယ်။ပစုံဖေကလူလျောက်ပြေမှန်ပြီးတော့မရဘူး။မြောက်ဦးမြို့နယ်ကြောင်တောင်ကြောင်တောင်ရှိတော့က
ဒေသခံတကူပြောပြသွားတာပါ။ဒါအပြင်စကိုင်းတိုင်းကလေးမျိုးကကုညီကယ်ဆယ်ရေးနောက်ဆုံးရအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါရင်မတိုင်ခင်မှာတော့အခုအရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြမှာပါရှင
်ဒေါ်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့ Hollywood ရုပ်ရှင်မင်းသမီး Angelina Jolie ပစ်ထားဒီကနေ့မှဒေါ်ဆန်းစုကြည်နဲ့အတူလှိုင်းသာယာဆက်မှုဇုံကိုတွားရောက်လေ့လာခဲ့ပါတယ်ဆက်ရုံအလုံးသမားတွေစုနေကြတဲ့အိမ်တကင်းအိမ်ကိုသွားခဲ့တဲ့ Angelina Jolie ပစ်ထားမြန်မာနိုင်ငံကဆက်ရုံလှုပ်သားတွေရဲ့လောက်ခလာစာနဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုမေးမြန်းလေ့လာခဲ့ပါတယ်ဒေါ်ဆန်းစုကြည်နဲ့ Angelina Jolie ပစ်တို့ဟာဒီလှိုင်းသာယာကျူးကျော်ရက်ွက်ထဲကနေအိမ်တွေထဲကိုလည်းမထင်မှတ်ပဲဝင်ရောက်ပြီးတော့ကျူးကျော်နေရသူတွေရဲ့နေရေးထိုင်ရေးအခြေအနေကိုလေ့လာသွားကြပါတယ်ကလသမကဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်အနေနဲ့ရောလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတားဆီးကာကွယ်ရေးအဖွဲ့ကိုပူးတွဲတီထောင်သူအနေနဲ့ပါမြန်မာနိုင်ငံကိုလာရောက်တဲ့ဟောလိဝုဒ်မင်းသမီးဟာမနေ့တုန်းကလည်းအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တစ်ခုစီကိုတွားရောက်တွေ့ဆုံခဲ့ပါတယ်အမျိုးသမီးအခွင့်အရေးနဲ့ရွေးကောက်ပွဲမှာအမျိုးသမီးတွေပါဝင်ရေးပညာပေးဆောင်ရွက်နေတဲ့ She Lead ဆိုတဲ့အဖွဲ့ကအမျိုးသမီးတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးတော့နိုဝင်ဘာလ6ရက်ရွေးကောက်ပွဲကြရင်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အနာဂတ်ကောင်းမွန်တည်ကြအောင်လို့ပါဝင်မဲထဲကြပါလို့တိုက်တွန်းသွားခဲ့ပါတယ်။ဘာသာပေါင်းစုံကခေါင်းဆောင်တွေကိုလည်းတောက်ကြနေမှာပဲတွားရောက်တွေ့ဆုံခဲ့ပါသေးတယ်။ဇူလိုင်လ30ရက်ကြာသာရင်းနေတုန်းကတော့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းစီကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာသွားပါတယ်။အိုးပြစ်အိမ်ပြစ်ထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာတဲ့အကူအညီတွေရရှိဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ် Angelina Jolie Pitt ကအလေးထားပြောခဲ့တဲ့အကြောင်းကိုဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငင်းကြီးလုပ်ငန်းစဉ်တွေမှာအမျိုးသမီးနဲ့မိန်းကလေးတွေအတိတ်ပဲရှိတဲ့နေရာကနေတက်တက်ကြွကြွပါဝင်နိုင်ဖို့အရေးကြီးတဲ့အကြောင်းနဲ့ရွေးကောက်ပွဲကြရင်လေအိုးမဲ့အိမ်မဲ့ဒုက္ခတွေအပါအဝင်ပြည်သူတိုင်းမဲပေးပိုင်ခွင့်ရဖို့အရေးကြီးတယ်လို့ Angelina Jolie Pitt ကပြောပါတယ်သူရဲ့ခီးစဉ်တွေမှာသမရဦးသိန်းစိန်လွှတ်တော်နိုင်ရကသူရဥွှေမန်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးစတဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ Angelina Jolie ကို Tomb Raider ရုပ်ရှင်ထဲကမင်းသမီးအဖြစ်နဲ့မြန်မာနိုင်ငံမှာအသိများကြပါတယ်ရှင်။
မြန်မာနိုင်ငံတောင်ဝမ်းတိုင်းနယ်ပြည်နယ်14ခုအနက်17ခုမှာလွန်ခဲ့တဲ့ဆယ်ကျော်ကစပြီးမိုးသစ်ထန်စွာရွာသွန်းလာကြောင်းမြေကြီးတက်လာတဲ့အပြင်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းကကိုမန်မုန်တိုင်းဝင်ရောက်လာတာကြောင့်ရခိုင်ပြည်နယ်မှာလူသေဆုံးမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းကလေးမြို့မှာလည်းရေနစ်မြုပ်နေတဲ့နေတဲ့ပိတ်မိနေပြီးသွားကယ်လို့လည်းမရဖြစ်နေတဲ့ရေပိဒုက္ခသည်တွေရဲ့အန္တရာယ်ကအတော်လေးကိုစိုးရိမ်စရာဖြစ်နေတယ်လို့အာဏာပိုင်တွေဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးကူညီဆောင်ရွက်ပေးဖို့ကူညီကယ်ဆယ်ပေးနေတဲ့ကလေးဒေသခံတွေကပြောပါရယ်ဒီကနေ့မနက်ပိုင်းမှာတော့မြန်မာသမ္မတဦးသိန်းစိန်ဟာရည်ကြီးမှုတန်ဆိုးဆိုးရွားခံနေရတဲ့စကိုင်းတိုင်းဒေသကြီးကိုကြီးစုစစ်ဆေးဖို့ထွက်ခွာသွားပြီလို့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါရယ်ရေဘေးဒဏ်တွေခံစားနေရတဲ့ပြည်သူတွေနဲ့ပတ်သက်လို့ရေဘေးဒဏ်ကိုကြိုတင်သတိပေးမှုအားနည်းတာတွေနဲ့သတင်းနှစ်ပတ်ကြာတဲ့အထိကယ်ဆယ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်လောက်ကင်ပေးတာအားနည်းပြက်ကွက်ခဲ့တယ်ဆိုပြီးအစိုးရကိုဝေဖန်မှုတွေထွက်ပေါ်နေချိန်မှာသမရကကြီးစုစစ်ဆေးဖို့အခုလိုတွားရောက်တာပါဒါအပြင်ပခုတ်ကူမကွေးမင်းဘူးအွန်လိုင်းပြေမော်လိုက်နဲ့သခိုင်းမျိုးတွေမှာမြေရီဟာစိုးရင်ရေမက်ကိုရောက်ရှိနေကြောင်းကိုလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
Pacific ဒေသနိုင်ငံတွေကြားမှာကုန်သွယ်ဆိုင်ရာဆွေးနွေးပွဲဟာသဘောတူညီမှုမရရှိဘဲနဲ့ပြီးဆုံးသွားပါတယ် TPP လို့ခေါ်တဲ့ Pacific ဒေသနိုင်ငံများကုန်သွယ်သဘောတူညီမှုအတွက် နိုင်ငံပေါင်း12နိုင်ငံကကိုယ်စားလှယ်တွေကြားဟာဝိုင်အီကျွန်းမှာတည်င်းတစ်ပတ်ကြာအကျိနဲ့ဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုမရရှိခဲ့ကြတာပါအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်မိုက်ကယ်ဖရိုမန်ကတော့တောက်ချာနေနှောင်းပိုင်းကပြုတ်လုတဲ့တည်င်းစာရှင်းလင်းပွဲမှာသိတာတဲ့တိုးတက်မှုတွေရရှိခဲ့ပြီးမကြခင်မှာသဘောတူညီမှုကိုအပြီးသက်ရရှိနိုင်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောခဲ့ပါတယ်TPP ကုံသွေးရေးသဘောတူစာချုပ်အတွက်ညှိနှိုင်းဆွေးနွေးနေကြတာနှစ်နဲ့ချီရှိနေပြီးတော့တော်တော်များများကိုတော့သဘောတူထားနိုင်ပြီလို့ခန့်မှန်းရပါတယ် TPP စာချုပ်မှာပါဝင်ကြမဲ့နိုင်ငံစုစုပေါင်းရဲ့စီးပွားရေးကကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းလောက်ရှိပါတယ်နောက်တစ်ခေါက်ဆွေးနွေးပွဲကိုဘယ်တော့ထပ်လုပ်မလဲဆိုတာမတက်မှတ်ရသေးပေမဲ့ညှိနှိုင်းလို့မရနိုင်သေးတဲ့ပြဿနာတွေကိုဆက်ပြီးတော့ဖြေရှင်းသွားမယ်လို့ကုံသွေးရေးဝန်ကြီးတွေကပြောကြပါတယ်ဂျပန်နိုင်ငံစီကိုဆန်တွေပို့ပြီးတော့တင်သွင်းခွင့်ရဖို့အမေရိကန်နိုင်ငံတွေကိုတခြားပို့ပြီးတော့တင်သွင်းခွင့်ရဖို့ကနေဒါနိုင်ငံရဲ့နိုးနဲ့နိုးထွက်ပစ္စည်းဈေးကွက်ထဲကိုပို့ပြီးတော့ဝင်ရောက်နိုင်ခွင့်ရဖို့တခါထိရောက်နိုင်မဲ့ဈေးဝါသက်တွေကိုမူပိုင်ခွင့်12နှစ်အထိတက်တန်းတိုးပေးထားဖို့စတဲ့နိုင်ငံရေးအရအကဲဆက်တဲ့ပြဿနာတွေကြောင့်ပြည်လည်မှုမရကြသေးတာဖြစ်ပါတယ်ပြီးခဲ့တဲ့အခေါက်ကုံသွေးသဘောတူညီမှုတွေဆွေးနွေးတော့ကတော့ကုန်ပစ္စည်းတန်ဖိုးနည်းအောင်လို့ဒီအခွင့်အရေးလျှော့ချရေးကိုအာရုံစိုက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
Afghanistan နိုင်ငံမှာ Islam Wara ထူထောင်နိုင်တဲ့အခြေအထိတာလီဘန်ရဲ့အနေနဲ့ Jihad စစ်ပွဲဆက်စင်နေသွားမယ်လို့တာလီဘန်စစ်သွေးကြွအစံဖက်ခေါင်းဆောင်တဲ့ Mullah Akhtar Mansour ကပြောဆိုလိုက်ပါတယ်တာလီဘန်ခေါင်းဆောင်တွေအကြီးအကဲတွေဘာသာရေးခေါင်းဆောင်တွေပညာရှင်တွေကိုအားပေးတဲ့အနေနဲ့ပြောဆိုထားတဲ့သူ့ရဲ့အတန်ဖိုင်ကိုတာလီဘန်တွေကထုတ်ပြန်လိုက်တာပါစစ်ပွဲတွေဆက်စင်နေသွားဖို့ပဲဖြစ်ဖြစ်ရင်းရင်းရေးစကားဝိုင်းတွေစီကိုသွားဒါတွေကိုအစ္စလာမ်ဥပဒေနဲ့အညီဆုံးဖြတ်သွားမှာဖြစ်ပြီးတာလီဘန်တွေရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြောဆိုနေတဲ့ကောလာဟလတွေကိုထည့်သွင်းစဉ်းစားဖို့မလိုကြောင်းတာလီဘန်ခေါင်းဆောင်တွေကအကြံပြုထားပါတယ်။ဒါအပြင်တာလီဘန်အဖွဲ့အတွင်းညီညွတ်ရေးကိုတက်ဆွမ်းသမျှဆောင်ရွက်ဆက်သွယ်ဆောင်ရွက်သွားမယ်ဆိုပြီးတော့လည်းပြောဆိုပြီးမူလာအိုမာအသက်ရှင်စဉ်မှာသူ့ကိုအားလုံးတာဝန်လွှဲခဲ့တယ်လို့ဆိုပါတယ်။ဒီတာလီဘန်အဖွဲ့ကကွဲထက်လာတဲ့ Fadach Mahas အဖွဲ့ကတော့မူလာအိုမာဟာအစိတ်ခတ်ခံရတာကြောင့်တည်ဆုံသွားတယ်လို့ဒီကနေ့မှပြောဆိုလိုက်ပါတယ်။
ယူအေဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးပါမယ်ရှင်။အိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်း reunion ကျွန်းပေါ်ကိုတောင်းတင်လာတဲ့လေယာဉ်မြန်အတောင်ပံအပိုင်းအစအပိုင်းတစ်ခုဟာပြီးခဲ့တဲ့နှစ်တုန်းကပြန်နေရင်းနဲ့ပျောက်သွားတဲ့မလေးရှားလေကြောင်းလိုင်းရဲ့လေယာဉ်ကလားဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက် Paris မြို့စီကိုရောက်ရှိသွားပါပြီ။စစ်ဆေးဖို့အတွက်လေကြောင်းဆိုင်ရာကျွမ်းကျင်သူတွေလည်းရောက်နေကြပါတယ်။ Toulouse မြို့မှာရှိတဲ့ပြင်သစ်ကာကွယ်ရေးဌာနဓာတ်ကွဲခန်းမှာတွေ့ရှိထားတဲ့လေယာဉ်အတောင်ပံပိုင်းကိုစစ်ဆေးမှာဖြစ်ပါတယ်။မလေးရှားကလည်းဒီစုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုပြင်သစ်ကိုဆေးလွှတ်ထားတယ်လို့နောက်ထပ်လေးရဲ့အပိုင်းအစတွေရှာဖို့အတွက် reunion ကျွန်းစီကိုလည်းအဖွဲ့တစ်ဖွဲ့ဆေးလွှတ်ထားတယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ Flabberon လို့ခေါ်တဲ့လေးရင်ပြန်အတောင်ပံရဲ့အပိုင်းကိုဗုဒ္ဓဟူးနေ့တုန်းက reunion ကျွန်းပေါ်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။2014မတ်လတုန်းကကွာလာလမ်ပူကနေပြီးတော့ပေကျင်းကိုသွားတဲ့ MH370 လေးရင်ပြန်ဟာပြန်တန်းနေစဉ်အတွင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။လေယာဉ်ပြန်ပေါ်ပါသွားသူ239ယောက်လုံးအသက်ရှင်သူမရှိဘူးလို့အာဏာပိုင်တွေကပြောခဲ့ပါတယ်။လေယာဉ်ပြန်ဘယ်ရောက်သွားနေတယ်လဲဆိုတာခြေရခံနိုင်တဲ့ဆက်ကိုတစုံတစ်ယောက်ကတမင်ပိတ်ခဲ့ပြီးတော့လေယာဉ်ကိုလမ်းလွှဲပြန်တန်းခဲ့တယ်လို့ယုံကြည်တဲ့အကြောင်းမလေးရှားစုံစမ်းစစ်ဆေးသူတွေကပြောခဲ့ပေမဲ့အခုချိန်အထိစုံစမ်းစစ်ဆေးနိုင်တဲ့လောက်တော့ဘာကြောင့်လေယာဉ်ပြန်ပျောက်ဆုံးသွားတယ်လဲဆိုတဲ့သဲလွန်စအနည်းငယ်သာရရှိခဲ့ကြပါရဲ့ရှင်။
နိုင်ငံနယ်နိမိတ်နဲ့ပတ်သက်ပြီး68နှစ်ကြာအငင်းပွားမှုအဆုံးသတ်သွားပြီဖြစ်တာကြောင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတောင်းတဲ့ချီဟာပျော်ရွှင်စွာအောင်ပွဲခံနေကြပါတယ်။ဗြိတိရှ်ကိုလိုနီလက်အောက်ကနေ1948ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးအိန္ဒိယနိုင်ငံဘက်ခြမ်းကဘင်္ဂလားဒေ့ရှ်နယ်မြေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအိန္ဒိယနယ်မြေတွေကိုဒေသစံတော်ချိန်ဒီကနေ့စနေနေ့ညတကောင်ရံမှာသက်ဆိုင်ရာနိုင်ငံတွေစီအပြန်အလှန်လွှဲပြောင်းပေးရမှာပါ။အဲ့ဒီဒေသမှာနေထိုင်သူတွေကိုလည်းသူတို့ကြိုက်နှစ်သက်ရာနိုင်ငံသားအဖြစ်ရွေးချယ်ပိုင်ခွင့်ပေးထားပြီးသူတို့တွေဟာကျောင်းတွေ၊ကျန်းမာရေးဌာနတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေကိုပထမဆုံးအနေနဲ့တွားရောက်နိုင်မှာဖြစ်ပါတယ
်။ Ebola ရောဂါကိုထိထိရောက်ရောက်ကူးနိုင်တဲ့ကာကွယ်ဆေးထုတ်နိုင်တော့မယ့်အပေါ်မှာ Ebola virus ဆိုင်ရာကျွမ်းကျင်သူတွေကကြိုးဆိုကြပြီးမြဲဆေးကိုကြကြံပြန့်ပြန့်ရနိုင်ဖို့အတွက်ကလားနဲ့ချီကြာနိုင်တဲ့အပေါ်မှာလည်းသတိပေးနေကြပါတယ်။အနာဂတ်မှာအကြီးအကျယ် Ebola ရောဂါပြန့်နှံ့မဖြစ်အောင်လို့ကာကွယ်ဆေးကကာကွယ်ပေးနိုင်မှာဖြစ်ပေမဲ့တရားဝင်သုံးနိုင်ခွင့်ခွင့်ပြုချက်ရဖို့အတွက်ကတော့အချိန်ကြာအောင်မှာဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကျွမ်းကျင်သူ မရီပေါ်ခီနီကသတင်းတောက်တွေကိုပြောကြခဲ့ပါတယ်။ကာကွယ်ဆေးထောက်တော့မယ်ဆိုတာဝမ်းသာစရာဖြစ်ပေမဲ့လူတွေအနေနဲ့ရောဂါမကူးစက်နိုင်အောင်လို့သတိလက်လွတ်မနေသင့်ဘူးလို့လည်းဂီနီနိုင်ငံက WHO ရဲ့အီဘိုလာရောဂါဆိုင်ရာညှိနှိုင်းရေးမှူးကပြောပါတယ်။အီဘိုလာရောဂါဖြစ်ပွားတယ်ဆိုတာတွေ့ရှိတဲ့နေရာတွေမှာရောဂါမပြန့်နှံ့အောင်တခါဒီရောဂါကူးစက်နိုင်ခြေများတဲ့ကျန်းမာရေးဝန်ထမ်းတွေကြားမှရောဂါတားဆီးကာကွယ်နိုင်အောင်အတွက်အီဘိုလာကာကွယ်ဆေးကိုဒီနောက်ထပ်လေ့လာဆန်းသပ်မှုတွေလုပ်အောင်မယ်လို့မျှော်လင့်ရပါတယ်။အီဘိုလာရောဂါအဆိုးဆုံးကူးစက်ပြန့်ပွားခဲ့တဲ့ဂီနီနိုင်ငံမှာဆန်းသပ်အီဘိုလာဆေးကိုအစမ်းအသုံးပြုခဲ့တာမှာတရားရာဂိုင်းနှုံထိရောက်မှုရှိတာတွေ့ရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကတောက်ကြနေတော့ကအကြေညာခဲ့ပါတယ်ရှင်။
စနေနေ့ညနေပိုင်းထိတ်တန့်ရောက်တဲ့သတင်းတွေကိုမဆူမြတ်မော်နဲ့ကိုအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားဖို့ရှိပါတယ်ပထမအဦးဆုံးအနေနဲ့တော့မြန်မာအတိုက်ခံဒီမိုကရေစီကောင်းဆောင်တော်အောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNHCR ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အင်ဂျလီနာဂျိုလီတို့နှစ်ဦးဟာရန်ကုန်မြို့အပြင်ဘက်လိုင်းသာယာမြို့နယ်မှာရှိတဲ့ရက်ွက်တစ်ခုကိုဒီကနေ့သွားရောက်ပြီးဒေသခံတွေအခြေအနေကိုလေ့လာမေးမြန်းခဲ့တာတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီကိုသွားရောက်တည်င်းယူခဲ့တဲ့ကိုစီသူကိုကိုတောင်းညွန့်ဦးကမေးမြန်းထားပါတယ်ရှင်
။ဒေါ်ဆန်းစုကြည်နဲ့အင်ဂျလီနာဂျိုလီတို့ကဒေါ်ဆန်းစုကြည်အိမ်မှာအရင်တွေ့ကြတာပြဲ။အဲ့ဒီကနေပြီးတော့လိုင်းသာယာကိုသူတို့ထွက်လာကြတယ်။အဲ့တော့အဲ့ထွက်လာတဲ့နောက်မှာကျွန်တော်တို့ဒီတည်င်းတောက်တွေကလည်းနောက်ကနေတကောက်ကောက်လိုက်ပြီးတော့သတင်းယူခွင့်ရတယ်ဗျပထမဆုံးတော့သူတို့ကလိုင်းတရားမြို့နယ်ကဆက်ယုံလွယ်ယုံနေမှာလာပြီးတော့လှုပ်လှုပ်နေကြလဲဒီအနေနဲ့ရက်ကမိန်းကလေးတွေလှုပ်လှုပ်နေကြတဲ့မိန်းကလေးတွေကလာပြီးတော့ဒီအဆောင်လူသဘောမျိုးလာနေကြတဲ့နေရာတွေကိုတွားတယ်ဗျဆိုနေရာနှစ်ခုတွားတယ်အဲ့ဒီမှာဒီမျိုးသမီးငယ်လေးတွေရဲ့ဒီလောက်ခလာစားချီနေဒီနောက်ဒီစာဝတ်နေရေးချီနေပြေးလဲရလာနောက်ပြီးတော့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးမှုရှိမရှိနောက်ပြီးတော့သူတို့ကဒီဆက်ယုံလို့သမားတွေရဲ့ဒီဘဝပေါ့နော်ဘယ်လိုသွားနေကြတယ်လေဆိုတာတွေကိုမင်းမြန်ပြီးတော့အဲသူတို့ဒီဒေါ်ဆန်းစုကြည်နဲ့အင်ဂျလီနာဂျူလီနဲ့ကဒီမျိုးသမီးငယ်နဲ့သွားပြီးတော့စကားပြောခဲ့ပါတော့ဗျာဆိုတော့အဆောင်နှစ်ခုသွားတယ်အဲ့ဒါအပြင်ဒီအမျိုးသမီးငယ်လေးတချို့ဒီအသေးစားပေါ့နော်ဆက်ချုပ်လုပ်ငန်းလုပ်တဲ့အိမ်တအိမ်ဝင်သွားတယ်အဲ့ဒီမှာလဲဒီမိန်းကလေးတွေဆက်ချုပ်တာဘလို့ချင်းနေရှိတယ်လဲပြီးတော့သူတို့နဲ့ပတ်သက်တဲ့အခက်အခဲတွေပါရှိတယ်လဲဆိုတော့သွားပြီးလေ့လာတယ်ဗျာအဲ့ဒီကနေပြီးတော့ဒီလန်သာမှာရှိတဲ့ဒီကျူးကျော်အိမ်တချို့ကိုသွားတယ်ဗျာလန်သာမှာကျူးကျော်တွေများတော့ဒီရက်ကွက်သုံးကနေပြီးတော့ရှိတဲ့ဒီစက်ရုံလေးရဲ့မြန်နှချင်းဆိုင်မှာရှိတဲ့ကျူးကျော်အိမ်လေးတွေကိုတွားတယ်ဗျ။အဲဒီမှာကျူးကျော်အိမ်၃ခုကိုသူတိမ်ပြီးတင်ဝင်တယ်။သူကြတာတစ်ခုကဒီကျူးကျော်အိမ်တွေကသူတို့နေတဲ့အိမ်ကိုဒေါ်ဆန်းစုကြည်လာမယ်ဆိုတော့လည်းလုံးဝမသိဘူး။ပြီးတော့ဒီကုလသမဂ္ဂသူကိုယ်စားလေအင်ဂျလီနာဂျိုလီလာမယ်ဆိုတော့လည်းလုံးဝမသိတော့သူတို့ကအရန်ကိုအံ့အားတဲ့တင်ဖြစ်ကြတယ်ဗျ။
ကျူးကျော်ရက်ကွက်ထဲရောက်တဲ့ခါမှာအဲ့ရမိသားစုတွေကျူးကျော်ကဒီသားကနေတွေ့တဲ့ခါမှာရောဗာပြောကြလေခင်ဗျ
။သူတို့နဲ့စကားပြောတဲ့လူတွေကျွန်တော်တို့မေးကြည့်တဲ့အရာတော့ဒီမှာနေတာဘယ်လိုရှိသလဲခက်ခဲတွေဘယ်လိုရှိလဲအချိန်နေအသားသမီးတွေရောကြောင်းထားလို့ရရလားနောက်တစ်ခုဒုတိယတစ်ခုကတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးဖို့အတွက်ကောအချိန်နေတွေဘယ်လိုရှိနေပြီလဲမဲစင်းတွေရောပါရလားပတ်မကြည့်ကြောက်လားမဲနဲ့ပတ်သက်ပြီးတော့ဒီသူတို့ပါဝင်လာဖို့အတွက်ဒေါ်ဆန်းစုကြည်ကရောအင်ဂျလီနာဂျိုလီကရောသူတို့ကိုပြောခဲ့တယ်လို့ဒီသူတို့နဲ့တွေ့ခဲ့တဲ့ကျူးကျော်မိသားစုတွေကကျွန်တော်တို့ပြန်ပြောပါလေဗျာ
ဒေါ်ဆန်းစုကြည်အဲ့လိုလှိုက်သားရကိုသွားကြတယ်သူတို့နှစ်ယောက်သွားကြတဲ့ခါကျတော့ဟိုမောင်ကလူနေထူတတ်တဲ့နေရာလည်းရှိတယ်လူတွေရဲ့တုံ့ပြန်မှုကနောက်လုံခြုံရေးရောဘယ်လိုရှိပါလဲ
အော်လုံခြုံရေးကတော့ထူးထူးခြားခြားစီစဉ်ထားမျိုးမဟုတ်ပဲねဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူ့အတူပါလာတဲ့လုံခြုံရေးကလွဲရင်ဒီဒေါ်ဆန်းစုကြည်ကျန်ရှင်တန်းကိုလိုက်ပြီးတော့တည်တံ့လုံခြုံရေးမျိုးလုံးဝမပါဘူးဗျာဆိုတော့အင်ဂျလီနာဂျိုလီတို့တည်တံ့လုံခြုံရေးမပါလာလဲတော်တော်ထူးခြားတဲ့လို့ကျွန်တော်တို့ပြောရမှာဗျာ
ဟုတ်ကဲ့လူတွေရဲ့တုံ့ပြန်မှုရောဘယ်လိုရှိကြလဲ
ဟုတ်ကဲ့လူရီရတော့ဒီဒေါ်ဆန်းစုကြည်ကလိုင်းသာလူနေရမျိုးကိုရောက်လာတယ်။ပြီးတော့ဒီအိမ်လေးကိုတရင်ဝင်တိန်ထွက်သဘောမျိုးတွားတယ်။ပြီးတော့ကျူးကျော်ရက်ကွက်တွေကိုလည်းတွားတယ်ဆိုတော့သူတို့ကတော့ဒေါ်ဆန်းစုကြည်သူတို့စီကိုလာတယ်ဆိုတော့အကြောင်းအရာသူတို့ကအယံကိုအားအသင့်ဖြစ်ပြီးတော့ဒေါ်ဆန်းစုကြည်ကိုလက်လိုက်လဲလဲသူတို့ကြိုးဆိုကြတွေ့ရတယ်ဗျာ။ပြီးတော့ဒီလိုင်းသာနေရာတချို့ရက်ကွက်တွေမှာလည်းလမ်းတွေကတော်တော်ဆိုးရတော့အဲ့တော်တော်ဆိုးရတဲ့လမ်းတွေထဲမှာဒေါ်ဆန်းစုကြည်ရင်တိုင်းဖြတ်သွားနေတော့လူတွေကအိမ်ပေါ်တွေကနေပြီးတော့ထွက်လာကြပြီးတော့ဒေါ်ဆန်းစုကြည်ရင်တန်းကိုဒီကနေပြီးတော့အားပေးပြီးတော့ကြိုးစုံနေကြတာမျိုးကျွန်တော်တို့တွေ့ခဲ့ရတယ်ဗျာဒီနေ့အတွက်တော့
ဒေါ်ဆန်းစုကြည်နဲ့တူအင်ဂျလီနာဂျိုလီပါလာတယ်ဆိုတာကိုသတိထားမိကြရလား
အင်ဂျလီနာဂျိုလီပါလာတာကိုသိပြီးသတိထားမိဖို့မရဘူးဗျာဒေါ်ဆန်းစုကြည်ရင်တန်းသွားတယ်ဒေါ်ဆန်းစုကြည်ကားပေါ်ကနေဆင်းလာတာတက်တာကိုသူတို့စောင့်ပြီးတော့အားပေးကြတယ်ဒါပေမဲ့ဒေါ်ဆန်းစုကြည်နဲ့တူအင်ဂျလီနာဂျိုလီထွက်လာတော့အာမင်းသမီးဆိုပြီးတော့သူတို့မြင်တာကလွဲရင်ဒေါ်ဆန်းစုကြည်ကိုတော့ပို့ပြီးတော့သူတို့ အားပေးကြတဲ့အခြေအနေမှာတော့ရှိတယ်ဗျ
။ကိုစီသူကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။
ဒီကောက်ပွဲအချိန်ကြီးလာတာနဲ့အမျှအာဏာရကြံ့ခိုင်ရေးပါတီရဲ့ပြင်ဆင်မှုတွေပါတီအတွင်းလှုပ်လှုပ်ရှားရှားအပြိုင်မှုတွေနဲ့အတူပဲအာဏာရပါတီနဲ့အစိုးရဆက်ဆံရေးပါတီနဲ့စစ်တပ်ဆက်ဆံရေးကိစ္စရပ်တွေပေါ်မှာလည်းတုံ့သက်ဝေဖန်ချက်တွေအတော်များများထွက်လာပါတယ်စစ်စိုးရကဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီအနေနဲ့ဒီလာမယ့်ရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးနဲ့ပေါ်ထွက်လာနိုင်မလဲအောင်နိုင်ဖို့အတွက်ကဘယ်လောက်ထိမျှော်လင့်စရာတွေရှိပါသလဲလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြောင့်လည်းတို့ရရှိနေကိုကြိုဆိုပါတယ်။
ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932382555 ကိုအချိန်မီဆက်သွယ်ကြပါရှင်။အခုတော့မြန်မာနိုင်ငံတဝမ်းရေကြီးနေတဲ့နောက်ဆုံးရအခြေအနေတွေကိုသိရမှာပါ။မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်14ခုအနက်7ခုမှာရေဘေးဒုက္ခကိုဆိုးဆိုးဝါးဝါးခံစားနေရပြီးနောက်ပိုင်းမှာတော့စနေနေ့မှာတဘာဝဘေးအန္တရာယ်ကိုဆူဆူဝါခံစားနေရတဲ့အခိုင်ပြည်နယ်မြောက်ဦးမြို့နယ်မင်းပြမြို့နယ်ထဲမှာတေဆုံးပျောက်ဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။တိုင်းနယ်ပြည်နယ်အလိုက်မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမရှိသလောက်အားနည်းနေတဲ့အတွက်ကိုထူကိုထကယ်ဆယ်ရေးတွေလုပ်နေရပါတယ်လို့ပြောပါတယ်။မအေးအေးမှသတင်းပေးပို့ထားပါရှင်။
ပြီးခဲ့တဲ့ဆယ်ရက်ကျော်ကစပြီးတိုင်းနယ်ပြည်နယ်အလိုက်မိုးပြင်းထန်စွာရွာသွန်းခြင်းမြေကြီးကြီးခြင်းတွေအပြင်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းကနေလာတဲ့ကိုမန်မုန်တိုင်းဝင်ရောက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ရခိုင်ပြည်နယ်အပအဝင်တိုင်းနယ်ပြည်နယ်အလိုက်ရေဘေးတံကိုဆူဆူဝါးဝါးခံစားခဲ့ရတာပါရခိုင်ပြည်နယ်အပအဝင်ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းဒေသကြီးတွေကိုသဘာဝဘေးဒဏ်တက်ရောက်နေတဲ့နေရာဒေသများအဖြစ်အစိုးရကတောက်ကြနေကကြေညာခဲ့ပါတယ်ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဦးခိုင်ပြည်ဆိုကတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်လေးခုမှာရေဘေးဒဏ်ကြောင့်တေဆုံးသူ10ဦးကျော်ရှိတဲ့အကြောင်းအခုလိုပြောပါရယ်
။မင်းများ9ယောက်၊မြောက်ဦး4ယောက်၊ဘုံနာကျွန်း3ယောက်အရက်တုံးက4ယောက်တော့တော့ပြီ
။ဒီကနေ့မှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းများမြို့နယ်ဘက်မှာရေကြီးမှုတွေကြောင့်အသက်ဘေးကနေလွတ်မြောက်ဖို့ကြိုးစားကြရင်ပျောက်ဆုံးတေဆုံးမှုတွေဖြစ်ပေါ်ခဲ့ရကြောင်းကိုထုကိုထကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကရွှေစေးဝါးဆရာတော်ဦးဓမ္မပီရကအခုလိုမိန့်ပါတယ
်မြောက်ဦးမြို့နေမြောက်ဦးမြို့ရဲကကြောက်ရည်ကြီးကြောက်ရည်ကြီးရဲကတယောက်ပြေတယ်ဒီနေ့ပစုံဖေကလူလျောက်ပြေမှန်နေတော့မရဘူးမြောက်ဦးမြို့နေကြောင်းတောင်ကြောင်းတောင်ရှိတော့ကအဖွဲကြီးလင်းမြောက်ပေါ့နော်အင်းနဲ့တပါးတိပါတော့တာအဖွဲကြီးလင်းမြောက်နေအင်းနဲ့တပါးတိပါတော့အင်းကအဆောင်၅၀လောက်ရင်းနဲ့မြုပ်တော့တယ်လို့ပြောနေရတယ်အဲ့ဒီကမင်းများမျိုးနေဟိုမင်းသားရွာကတစ်ပြင်းနဲ့ချီရတော့ပြေတယ်ဒါမှဒီနဲ့မြုပ်တော့တာကိုရင်းနဲ့မြုပ်တော့တာဟိုတချို့ကတော့ဒီကူးရင်းဘောဟိုလဲရောက်ကူးရင်းနဲ့ကူးလို့မရောက်ပြင်းနဲ့မြုပ်တော့တာပေါ့နော်လေစားလိုက်နဲ့ဒီလိုလောင်းနဲ့ပေါ့ဦးစင်းမရောက်လေဒီမှာခိုင်းနေခေါ်ရလောက်လို့ခေါ်တယ်အဲ့ဒါကြီးအဲ့လေနဲ့တော့တာမှလေမှောက်ပြည့်စေပြေသွားတာခင်ဗျားစောလို့မလို့လားဦးဖုံးနေရလေဆက်ဆက်ဦးစင်းတနေရတော့လောက်ပဲလား
ညဦးမျိုးနယ်ထဲမှာပါတဲ့ကြေးရွာတချို့ကိုဆက်သွယ်သွားလာလို့မရတဲ့အတွက်သောဝတဲ့အခြေအနေတွေကိုခံမမရဖြစ်နေကြောင်းနဲ့ရေဘေးတံကိုခံစားနေရတဲ့ကြေးရွာတွေကပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်ကယ်ဆယ်ရေးဆက်လေတွေအ мян လိုအပ်နေတယ်ဆိုပြီးဆရာတော်ကမိန့်ပါတယ်။အခုချိန်ထိတော့လက်လန်းမီတလောက်ကြေးရွာတွေကိုတွားရောက်ကူညီရမှာဆက်သွယ်ရေးအခြေအနေပြတ်တောက်နေတယ်လို့ကယ်ဆယ်ရေးအရေးပေါ်လိုအပ်နေတဲ့နေရာတွေမှာအစိုးရဌာနဆိုင်ရာတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမတွေ့ရတဲ့အကြောင်းပြောပါတယ်
။မြောက်မြို့ဒီနေ့မြောက်မြို့တွေမြို့လုံးနေတာဈေးတွေကခုံးမြို့တာပဲ။ဟိုစောလုံးလာလို့တော့မလို့ကြောကြီးတွေကဟိုတအားပြင်းတာပေါ့နော်ဒီအကြပြင်းတော့လူတွေကသွားတာလေသွားလာတာလေတော်တော်လေးတော့ခက်ခဲကြတယ်ဒါပေမဲ့အဲ့ဒီခြေတွေမှာမင်းတဲလည်းမတွေ့ဘူးရေးတွေကလည်းမတွေ့ဘူးဒါစစ်တဲကလည်းမမြင်ဘူးအဲ့လိုဖြစ်နေတယ်နေတွေမှာပေါ့နော်နေတွေမှာတချို့နေတွေမှာရှင်တော်လို့များတော့ဘူးလေလည်းများဘူးဘုံလည်းဘုံပြည့်နေတယ်များတော့အခက်အကျုံနဲ့ဒီဝါတွေတော့အများကြီးပေါ့နော်ဒါမှအဲ့ဒီနေရာဒီမှာကြောင်ပြနေတဲ့လေတွေကလွယ်တယ်ဆက်လက်လွယ်တယ
်ကိုမန်မောင်တိုင်းဝင်ရောက်နေတဲ့ဘင်္ဂလားပင်လယ်ရောရခိုင်ကမ်းရိုးတန်းဒေသဘက်မှာတော့လေပြင်းတိုက်ခတ်မှုတွေနဲ့ရေကြီးမှုတွေကိုခံစားနေရကြောင်းရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းကဆိုပါတယ
်။ဘူးတိတော်အခြေအနေကလေကျွန်တော်တို့ဒီလေတိုက်တာရောကျွန်တော်တို့ရေနစ်တာရောအခုစလို့ကျွန်တော်တို့တန်ခံရတယ်ခင်ဗျ။အ ေကျွန်တော်တို့ဒီဟာအပြင်းထန်ဆုံးဖြစ်နေခင်ဗျာကျွန်တော်တို့ဒီဟာကကျွန်တော်တို့အသေးစုကမိုက်ကိုစီလောက်တော့ကျွန်တော်တို့ဒီမှာတိုက်နေဖြစ်နေခင်ဗျာဒီမှာရှိတဲ့မျိုးပုံမှာရှိတဲ့တော့ဟာရှိတဲ့ tip တွေအဲ့တော့အကုန်လုံးဒီ land မှာလေးပြီးတော့ကျွန်တော်တို့ဒီအင်းတွေကိုပြတာတွေရှိတယ်ခင်ဗျာအင်းပြတာတွေအများကြီးရှိတယ်ဒီအဆက်တွေကကျွန်တော်တို့မရသေးဘူးဖြစ်နေတဲ့ကြော်တွေရှိတယ်အဆက်တွေရတဲ့ကြော်တွေကလည်းအဆိုးဆုံးဖြစ်နေတယ်ခင်ဗျာ
မကွေးတိုင်းပွင့်ဖြူမြို့နယ် AR တိုင်းဟင်းသရမြို့နယ်ထဲမှာလည်းရေဘေးတံကိုစူးစူးဝါးဝါကြုံတွေ့နေရပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာတော့တံတားတွေရေထဲမျောပါသွားခဲ့ပါတယ်စကိုင်းတိုင်းအတွင်းကကလေးမြို့မှာတော့ပြီးခဲ့တဲ့ရက်ကလေးကရေနစ်မြုပ်နေပြီးကျေးဇူးရင်းလုပ်နေတဲ့နေရာတွေမှာပါရေဘေးတင်တဲ့အတွက်နေရာပြောင်းရွှေ့မှုတွေအကြိမ်ကြိမ်လုပ်ခဲ့ရပါတယ်ဒီကနေ့မှာတော့မြန်မာသမ္မတကရေဘေးတင်တဲ့နေရာတွေကိုရဟတ်ရင်နဲ့တွားရောက်ကြည့်ရှုမယ်လို့ဆိုပါတယ်ရေဘေးတံခန်းစားနေရတဲ့မြန်မာပြည်သူတွေနဲ့ပတ်သက်လို့ရေဘေးတံကိုကြိုတင်သတိပေးမှုအားနည်းတာတွေနဲ့သတင်းနှစ်ပတ်ကျော်ကြာတဲ့အထိကျေးဇူးရင်းလုပ်ငန်းများထိထိရောက်ရောက်လုံဆောင်နိုင်ဖို့အတွက်အားနည်းပြက်ခွက်ခဲ့တယ်ဆိုပြီးအစိုးရကိုဝေဖန်နေကြတဲ့အချိန်မှာအစိုးရတာဝန်ရှိသူတွေကစကိုင်းတိုင်းကလေးမျိုးကိုတွားရောက်ကြည့်ရှုဖို့အတွက်ပြင်ဆင်ခဲ့တာပါပခောက်ကူမကွေးမင်းဘူးအောင်လန်းပြည်မော်လိုက်နဲ့စကိုင်းတိုင်းမျိုးများစိုးရိမ်ရေမှတ်ကိုရောက်ရှိနေတဲ့အကြောင်းကိုတော့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးမှာပြောပြသွားတာပါရှင်။တစ်ဆက်ထဲမှာပဲစကိုင်းတိုင်းကလေးမြို့မှာရေကြီးနေတဲ့နောက်ဆုံးရအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။ရေလွှမ်းမိုးမှုဒဏ်ကိုဆူဆူဝါဝါခံနေရတဲ့စကိုင်းတိုင်းကလေးမြို့မှာရေနစ်မြုပ်နေတဲ့အိမ်တွေမှာပိတ်မိနေပြီးတွားကယ်လို့မရဖြစ်နေတဲ့ရေဘေးဒုက္ခသည်တွေရဲ့အန္တရာယ်ကအတော်လေးကိုစိုးရိမ်စရာဖြစ်နေတာကြောင့်အာဏာပိုင်တွေဘက်ကထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးဆောင်ရွက်ပေးဖို့ကူညီကယ်ဆယ်ပေးနေတဲ့ကလေးဒေသခံတွေကတောင်းဆိုလိုက်ပါတယ်။ကလေးမျိုးကဒုက္ခသည်စခန်းတွေမှာရေဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အဝတ်အစားစတဲ့အခြေခံလိုအပ်ချက်တွေကိုအရေးတကြီးလိုအပ်နေတာကြောင့်ရောက်လာတဲ့ဒုက္ခတွေတွေနေရာချထားရေးအတွက်လဲအာနာပိုင်တွေဘက်ကပိတ်ဆို့မှုတွေရှိနေတဲ့အတွက်အခက်အခဲတွေ့နေရလို့ဆိုပါတယ်ကလေးမျိုးနောက်ဆုံးရအခြေအနေတွေကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်တဘာဝဘေးရဲ့နေရာကြောက်နေတဲ့ဒေသတွေအဖြစ်နဲ့အရေးပေါ်အခြေအနေကြီးညာထားတဲ့ဒေသကြီး၄ခုတည်းကတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးထဲမှာကလေးမျိုးတစ်မျိုးလုံးနှီးပါရေလွှမ်းမိုးမှုဒဏ်ကိုဆူဆူဝါဝါရင်ဆိုင်နေရတာဖြစ်ပါတယ်ဒီကနေ့ဩဂတ်လ၁ရက်နေ့မှာလဲသမရဦးသိန်းစိန်ကိုတိုင်းကလေးမျိုးကိုတွားရောက်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးစုစစ်ဆေးခဲ့ပါတယ်။ရေဘေးတင်ဒေသခံပြည်သူတွေစီကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးလှုပ်ဆောင်ပေးနိုင်မှုဆက်လက်အခက်အခဲရှိတဲ့အတွက်ရေထဲမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုတွားကယ်နိုင်မှုကအတော်လေးအခက်အခဲဖြစ်နေပါတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ကိုင်ပေးနေတဲ့ကလေးဒေသခံမတန်ဝေကျော်ကပြောပါတယ်
။သူရသက်သာကိုထိထိရောက်ရောက်နဲ့လေဒါနိုင်မကိုကိုအချိန်ကြီးမှာဒီနေ့သမားကြီးတွေလာပါတယ်ဒါပေမဲ့ကျွန်တော်တို့လာပြီးတော့အဲ့လိုကြက်ပုံနဲ့တွားရုံလောက်နေရတာအဖြစ်မပြေဘူးဒီမှာတကယ်ဖြစ်ဖြစ်နေရတဲ့အနေအထားကြီးအနေအထားတွေဘလို့ပုံစံနေနဲ့နီးစနစ်ကြကြသွားပြီးတော့ကယ်ထုတ်မလဲဆိုတဲ့ဟာမျိုးတွေကအဖွဲ့အစည်းတွေအနေနဲ့မတတ်နိုင်တဲ့ကိစ္စတွေဖြစ်သွားပြီးအဲ့ဒီအပိုင်းကြီးကြတော့ဒီမှာတို့အနေနဲ့တော်တော်ခက်ခဲပါလေဒါတွေကတတ်နိုင်တဲ့လောက်ကြီးရွှေတာကြောင်းတာတွေပူရယ်ကယ်ပေးတယ်ဒါပေမဲ့အားလုံးမှာအခက်ခဲတာစက်လေအခက်ခဲကတော်တော်ကြီးဖြစ်တယ်စပြီးတော့ဖြစ်တာဒီနေ့ဆို6ရက်မြောက်ဖြစ်သွားပြီပေါ့နော်အောင်ရမြောက်အတွင်းမှာကျွန်တော်စက်လေရမရှိဘူး။ဟိုရွာတွေကနေပြီးတော့လေရှိတဲ့အစင်းကြီးရလဲကျွန်တော်တကယ်မြုပ်နေတဲ့အင်ဂျင်နီယာလုံးဝမလောက်နိုင်တော့ကျွန်တော်တို့ဘလူးဝဲဆောင်းကလိုက်နေတူကမရှိဘူး။တွားနိုင်ရင်ဘောကွင်းနေပါလေအဲ့လောက်လေးနေတယ်တွားနိုင်လို့စက်လေရတော့အဓိကလိုအပ်ချက်ဖြစ်နေရောကဲကဲရေးပိုင်းမှာကတော်တော်ကြီးလိုအပ်ချက်တွေအများကြီးရှိတယ်။နောက်ပြီးတော့ခန်းထဲကိုမရောက်ခင်းနဲ့အိမ်ကြီးမှာကျန်နေခဲ့တဲ့ရေလွတ်တဲ့နေရာတွေမှာကအသက်ရှင်ရတဲ့လူရှိနေတယ်ဘလူးမှထွက်လို့မရဘူး။ကျွန်တော်တို့လည်းလာခဲ့ပါဆိုပြီးတော့ဖုန်းနေတယ်ကျွန်တော်လက်ဆက်လေးတွေမှာလည်းဘယ်လိုမှငှားလို့မရတဲ့အခါကျတော့အဓိကအဆုံးရတဲ့ပိုင်းကဆက်လေးတွေပိုင်းနဲ့အခက်ကိုကယ်ဆယ်ရေးစနစ်တကျနဲ့လုံဆောင်ပါလေကျွန်တော်တို့လူတွေကိုအသက်ရှင်ရနေကယ်ထုတ်နိုင်လို့နည်းအခုဆိုလို့ရှိရင်ပေဆုံးတဲ့သူကဘယ်လောက်ရှိတဲ့ဂိမ်းတန်းအတိအကျတော့မှကျွန်တော်တို့မသိနိုင်ဘူးဖြစ်နေတယ်
ကလေးမျိုးကဒုက္ခသည်စခန်းတွေကိုရောက်လာနိုင်တဲ့ရေဘေးဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာနဲ့အဝတ်အစားစတဲ့အခြေခံလိုအပ်ချက်တွေအရေးတကြီးလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကလေးဒေသခံတွေကပြောပါတယ်
။မြို့ပေါ်စခန်းတွေကိုရောက်နေတဲ့လူကလည်းအခုခါကကျွန်တော်တောင်းကနန်းကနေပြီးမနေ့ကထိက6000ကနန်းဒီကနေ့နဲ့ဆိုလို့ရှိရင်ကျွန်မထင်တယ်တပေါင်းနားကိုကတ်နေပြီးကျွန်တော်ဒီနေ့နောက်ထပ်သွားတာတောင်းကယ်ဆယ်စခန်း10ခုထပ်တိုးတယ်ဆိုတော့လေသာသင်ကျောင်းနေမှာရဲ့နောက်ဖုန်းကျောင်းနေမှာရဲ့တချို့ချက်ကျောင်းနေမှာလည်းရှိပါလိမ့်ရှင်ကယ်ဆယ်ရေးစခန်းတွေကိုကျမတို့သွားတာကအဓိကသူတို့လိုအပ်တာကကယ်ဆယ်စခန်းတွေမှာချက်ပြူရေးအဖွဲ့တွေရှိတယ်ချက်ပြူရေးအဖွဲ့တွေမှာစံလမလုံလောက်တာတွေရှိတယ်နောက်ပြီးတော့ရှင်းချက်စရာတွေပေါ့နော်ဒီနေ့နဲ့ဆိုလို့ရှိရင်စံတစ်အိတ်ကို5000ဖြစ်သွားပြီအဲ့လိုမျိုးတွေပေါ့ဆိုတော့စစ်စင်းလိုအပ်ချက်တွေရှိနေတယ်နောက်ပြီးတော့ဒါကစခန်းကြီးကအမိထားပေါ့နော်အဝတ်အစားတွေဝတ်ထည်တဲ့ကိုတစ်ခုနဲ့ပဲပြီးလာခဲ့ရတဲ့ဟာတွေရှိတယ်ပေါ့နော်သူတို့ကအဝတ်အစားတွေလိုအပ်တယ်နောက်တော့တုံးကြီးလိုအပ်တယ် 啊，现在我到乌桑里了，以色列人来伊了嘛。哦，我在新业镇里了，留的，我底只改成内幕了，乌桑嘛，苦情去了，唔是真心。
阿那边的巴嘎被说穆里是你的，主要都卡在瑞尼亚查塔贝耶卡凯里是你的，卢迪亚巴嘞。
那你这个人嘛，都卡在瑞尼亚的，我那阿扎卡嘛的嘛，查贝查嘞，查贝没路。哦，他我看人家那个，他他们是有做不了嘛？那人家嘞，稍微考虑的，就往路底下嘞，没那个就往上多少步嘞，多少比较低嘞。这个家乡嘛，伢了吃着不了嘛，就你家嘞，往那里头发展嘞，这种话得有点弄你嘞，你他没有那个心嘞。在他们话没弄过，没弄过，没弄过，就往外头弄嘞。工人那里呀，养工人嘞，对嘛？都要被干的不了嘛？多不了，当然从工人那块吃点嘛。不过哎呀，我还是得看当晚的，弄那么吃点嘛。
格里牛个也别都看得的是个，伢妈那个爷爷个。地图的奶奶路人路的路边是那个阳光皮皮三亚的在公司他那个拉亚波上家买手印，格里没有提阿卡买带有波上背包过来，波上有问题他那个，这个呢奥克斯拉对应的个呢沙田来看背包事件那边批的叫阳光皮皮三亚的在公司他那大文干国王教授个表白嘞。
啊，我说你们这些阿老都阳光那边哦，格里有那边那部分嘛，阳光那边有路么皮皮，马里有那部分。俺那也没有，可能有了里面一点事了，然后嘛，现在跑来嘛，就也就特别不好啊。
啊，路线内内内，明明都路段路嘞，必须嘞个阳光来晒，门的嘞来晒，加工资他那里个太阳晒到那样比咯。啊，路必须嘞个前面大是来晒呢，门的嘞前面大是来晒呢，阳光比比山下来晒对干呢，格里面个不上被马批巴嘞。啊，得在吃了的第六嘞，所以密码没有到来找来个来晒到那样呢，路第二把嘞先。
马苏蒙表表多少吧 ？VOA 个呢，是内内亚伯的人那个讨论被你把嘞先。公园那边是先送不得开马了，昨天进桥过马苏面蒙啊，今夜被包上。
唐山书记的陪嫁证呢，明晚那个马上你的 Hollywood 有新名的名 Angelina Jolie 被他，今天马唐山书记呢都，让大家三步走过都要立了开吧的。使用老的马瑞送你家的 ，end end 过多给的 Angelina Jolie 被他，明晚那个我使用老大瑞的楼卡拉山的龙岩宽窄千里路过立了明面开吧的。唐山书记呢 ，Angelina Jolie 如下，让大家聚焦一块听啊，你因为这个嘞，没听没白混淆不了。九九尼亚瑞的尼一谈一，比尼亚一切尼瑞，卡的每件给啥瑞个累了多加瓦嘞。你们那个比尼呢，单着着喵喵嘛，西北都卡小尼家瑞对，龙老爹姑尼米亚的乌鲁的大干瑞个表加瓦嘞。苗瑞瑞瑞瑞乱看尼亚嘞，这是干单白嘛，所以你克雷苗嘛，西北嘞歪尼路，因为人嘛，北面尼嘞都卡的瑞个，面上姑尼北部路安尼嘞路的大干瑞个表瓦嘞。这看比尼白嘛，所以嘞的西北将对松都哈西腰天门嘞西尼巴比。所以个过年节在夜里冷的嘞，所以买天要点冷中。过年北部人们现在五六表白嘞。Pacific 地带那个女家嘛，工作一三亚水泥维哈，他保住你后面下面的悲伤多话嘞。TBB 六可热的 Pacific 地带那个女家工作一，他保住你母啥就有转过。那个毛生的那个个故事嘞，哈瓦伊舅妈的天天把家这一年水泥给被卖嘞，他保住你后面下给了吧。American 工作一故事嘞个热的，到家里闹忙个的天在水泥维嘛。地大嘞，多点木嘞，心里比较没家给嘛，他保住你母过，别的也是没路，开嘛用几张票给娃嘞。这个阿富汗的斯坦马的伊斯兰是呢，没通通那没签过的，只好把他一些外国设备了，现在到美国、大日本、广场这个表白了先。
昨天进球后，马苏面蒙惊讶，被开了批白了。第二年是先透露一幕个了，马苏蒙批被单盘 engineer 了 ，Gadis by 南批白了，这嘛能了拍吧？当然是明年的关密码 B to B 的阿龙高腰四八训练前面加把资讯 ，VOA 那是呢做了 2 Jesus 电视白了先。
This program has come to you from the Voice of America, Washington.